ယူကရိန်းခြေပိုင်းစစ်ဖြစ်နေတဲ့ဒေသကယူကရိန်းတပ်ဖွဲ့ဝင်တွေကရောတပုန်တွေကပါသူတို့တပ်တွေပြန်ဆုတ်ခွာဖို့သဘောတူညီမှုရခဲ့ပြီလို့စစ်ဘက်ဆိုင်ရာအရာရှိတွေကပြောဆိုကြပါတယ်။အဖြစ်ကရစေးရေးအချင်းချင်းပြပြနေတဲ့ကြားမှာအခုလိုသဘောတူညီလိုက်တာဟာအကောင်းလက္ခဏာဆောင်တယ်လို့လည်းဆိုပါတယ်။နောက်လာမယ့်နှစ်ပတ်အတွင်းတပ်ဖွဲ့ဝင်တွေလုံးဝဆုတ်ခွာပြီးဖို့ရုရှားလိုလာတဲ့သဘုံတွေကလက်မှတ်ထိုးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့တင်းငွေနေမှာစတင်ဆုတ်ခွာမယ်လို့သဘုံတွေကအတည်ပြုပြောကြားကြောင်းလည်းသတင်းတွေမှာဖော်ပြကြပါတယ်။လွန်ခဲ့တဲ့တစ်ပတ်လောက်ကမရေမရာဖြစ်နေတဲ့အပြစ်ရစေးရေးသဘောတူညီချက်ရရှိပြီးပထမဆုံးအနေနဲ့သဘုံတွေနဲ့အစိုးရတပ်တွေအချင်းသားအပြန်အလှန်လဲလှယ်ပြီးနောက်အခုလိုဆုတ်ခွာဖို့သဘောတူညီမှုရခဲ့တာပါ။ယူကရိန်းတပ်ဖွဲ့ဝင်139ယောက်နဲ့သဘုံ52ယောက်ကိုဇူလိုဘော့ကျွမ်းနာမှာစနေနေ့ကအပြန်အလှန်ပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။ဒီထဲမှာမကြသေးခင်ကမြေထားလမ်းစုံမျိုးဖြစ်တဲ့ဒီဘော်စီမျိုးတိုက်ပွဲအတွင်းအဖမ်းခံထားရတဲ့သူတွေလည်းပါဝင်ကြောင်းသဘုံတွေဘက်ကဆိုပါတယ်။ကုလသမဂ္ဂကမန်ဖတ်ပြီလို့ပါဝင်တဲ့အပြစ်ခတ်ရစေးပြပြပြီးနောက်သဘုံတွေဟာဒီမျိုးကိုသိမ်းယူခဲ့တာဖြစ်ပါတယ်။ဒီတော့အတွင်းယူကရိန်းသမ္မတဟောင်းယာရူကပြောကြားခံရတဲ့တနင်္ပြည့်အထိမ်းအမှတ်ကိုယူကရိန်းအရှေ့ဘက်ကခါကီဖ်မှာဆန္ဒပြနေခြင်းပေါက်ကွဲမှုဖြစ်ပွားတာကြောင့်လူထုသေဆုံးပြီး10ယောက်ကျော်ဒဏ်ရာရသွားတယ်လို့ဒေတာအာနာဘိုင်နဲ့သတင်းတွေမှာဒီကနေ့ဖော်ပြကြပါတယ်ခင်ဗျာ။